အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကလက်ရှိအာဆီယံဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကိုတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးခဲ့ပြီးမြန်မာနိုင်ငံကိစ္စကိုအာဆီယံအနေနဲ့ကူညီဆောင်ရွက်ပေးနိုင်ရေးရှေ့တိုးလှုပ်ဆောင်မှုအရေးကြီးကြောင်းဆွေးနွေးခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံဂျာယေးဝန်ကြီးဌာနကဇန်နဝါရီလ4ရက်နေ့မှာထုတ်ပြန်ကြေညာပါတယ်မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးခေါင်းဆောင်နှုတ်အမြင်ဖလှယ်ခဲ့ကြပြီးမြန်မာနိုင်ငံမှာအမျိုးသားပြန်လည်တည်မြဲရေးငြင်းချမ်းရေးတင်ကျင်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့အတွက်တည်တော်တဲ့နည်းလမ်းကိုရှာဖွေပြီးအာဆီယံအနေနဲ့ကူညီလှုပ်ဆောင်ရေးဟာအရေးကြီးကြောင်းဆွေးနွေးခဲ့ကြတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိအာဆီယံဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဟာ2022ခုနှစ်အတွင်းမြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပြီးအာနာသိန်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံမှာဖြစ်ကြောင်းနဲ့မြန်မာကိုအာဆီယံတဲကနေဘေးဖယ်ထားတာဟာအာဆီယံမူနဲ့မညီဘူးလို့ပြောဆိုထားပါတယ်။အာဆီယံအရှေ့တောင်အရှေ့အတင်းအနေနဲ့မြန်မာနိုင်ငံကပဋိပက္ခတွေကိုကူညီဖြည့်ဆင်းပေးဖို့လုပ်ငန်းစဉ်၅ရပ်ချမှတ်ထားပေမဲ့မြန်မာစစ်ကောင်စီကပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်တဲ့အတွက်ပြီးခဲ့တဲ့2020ခုနှစ်အောက်တိုဘာလအာဆီယံထိပ်သီးအစည်းအဝေးကိုမြန်မာစစ်ကောင်စီခေါင်းဆောင်တွေကိုမဖိတ်ဖဲထားခဲ့ပါတယ်။အဲ့ဒီတုန်းကမြန်မာကိုမဖိတ်ချဖို့ကိစ္စမှာအင်ဒိုနီးရှားကဥဆောင်ဆွေးနွေးခဲ့တာဖြစ်ပါတယ်။